မြန်မာနိုင်ငံကိုအလဲပတ်ရောက်နေတဲ့တရုတ်ထိပ်တန်းတန်တမန်ရန်ကြီးချီဟာမြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ဦးကြီးမင်းအောင်နိုင်နဲ့တွေ့ဆုံပြီးမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ရွေးကောက်ပွဲဆိုင်ရာကိစ္စတချို့ကိုဆွေးနွေးခဲ့တာမှာမြန်မာငြိမ်းချမ်းရေးရှေ့ဆက်နိုင်မှု MCA တနိုင်ငံလုံးအပြည့်အဝစာချုပ်ကိုလက်မှတ်ရေးထိုးဖို့လိုအပ်ချက်တွေကိုဆွေးနွေးခဲ့ကြတယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကထုတ်ပြန်ပါတယ်တမရောအနေနဲ့ COVID-19 ရောဂါကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေကိုထိထိရောက်ရောက်ဆောင်ရွက်နိုင်ရင်ပြစ်ခတ်တိုက်ခိုက်မှုရပ်ဆဲရေးနဲ့ထာဝရငြိမ်းချမ်းရေးအတွက်နိုင်ငံတော်ကအကြမ်းဖက်တမန်ကြီးညာထားတဲ့အကြမ်းဖက်အဖွဲ့အစည်းတွေရှိတဲ့နေရာတွေကလွယ်ပြီးကျန်တဲ့နေရာတွေမှာစက်တင်ဘာလ30ရက်နေ့ထိစီရေးဆိုင်ရာလှုပ်ရှားမှုတွေကိုရပ်ဆိုင်ပေးထားတဲ့အခြေအနေတွေကိုဆွေးနွေးပြောကြားခဲ့ပါတယ်ထက်တလို့ရင်ဆိုင်နေရတဲ့ COVID ကရောဂါအကျက်အတဲကူညီပေးကိစ္စတွေနဲ့နိုင်ငံနေဆက်လုံခြုံရေးနဲ့မျိုးရည်စေဝါတိုက်ဖြစ်ရေးအခြေအနေတွေကိုလည်းဆွေးနွေးကြကြတယ်လို့သိရပါတယ်။တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာမြန်မာနိုင်ငံမှာရောက်ရှိနေတဲ့တရုတ်ပြည်သူသမ္မတနိုင်ငံတရုတ်ကွန်မြူနတီပါတီဗဟုကော်မတီနိုင်ငံရေးဗျူရိုအဖွဲ့ဝင်မစ္စတာရန်ဂျီချီဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကိုဒီကနေ့မနေ့ပိုင်းကနေပြည်တော်ဇေယျတီဝီပြည်မှန်ခမဆောင်မှာတွေ့ဆုံခဲ့တာပါ။မြန်မာပြည်မှာရောက်နေတဲ့တရုတ်ထိပ်တန်းတပ်သမားဟာမနီတုံးကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့လည်းတွေ့ဆုံပြီးနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စအာရှဒေသရင်းကိစ္စအပြင်ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့လည်းဆွေးနွေးခဲ့ကြပါတယ်။ရခိုင်ပြည်နယ်ကနေရဲစွန့်ခွာသူတွေကိုပြည်လည်နေရာချထားရေးကိစ္စအောင်မြင်ရေးအတွက်တရုတ်နိုင်ငံဘက်ကကူညီပံ့ပိုးဖို့ရှိတယ်လို့မြန်မာအစိုးရရဲ့ကြိုးပမ်းဆောင်ရွက်မှုတွေကိုလည်းထောက်ခံသွားမယ်လို့တရုတ်တန်တမန်ကပြောခဲ့ပါတယ်။တရုတ်ထိပ်တန်တန်တမန်ရဲ့အခုမြန်မာနိုင်ငံကြီးစဉ်အတွင်းမှာတော့ကပ်ဘေးဒဏ်ထူထောင်ရေးကိစ္စတွေနဲ့ဒေသတွင်းကိစ္စတွေကိုမြန်မာခေါင်းဆောင်တွေနဲ့အလေးပေးဆွေးနွေးမယ်လို့မျှော်လင့်ရပါတယ်ရှင်။